မြန်မာနိုင်ငံရဲ့စီးပွားရေးနဲ့လူမှုရေးတိုးတက်ပြောင်းလဲမှုတွေအတွက်အမျိုးသမီးတွေရဲ့အခွင့်အရေးဟာအရေးကြီးတာကြောင့်သူတို့ရဲ့စွမ်းဆောင်ရည်တွေမြင့်တက်လာဖို့အားပေးလှုံ့ဆော်ရလိမ့်မယ်လို့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာဒီကနေ့ကျင်းပတဲ့အာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆန်ရထိပ်တီးညီလာခံမိန့်ခွန်းမှာအမျိုးသမီးတွေရဲ့အခွင့်အရေးနဲ့အမျိုးသမီးအခွင့်အရေးကိစ္စတွေကိုဒေါက်အောင်ဆန်းစုကြည်ကအခုလိုအလေးပေးပြောဆိုထားတာပါ။ဒီကြောင့်တင်ကိုတော့ကိုသားညို့ဦးကပြောပြပေးပါပါရှင်
။ကောင်းပါပြီခင်ဗျ။ဒီနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာတွင်းလာမည့်စတင်တဲ့အာဆီယံထိပ်တီးအစည်းအဝေးတွေကိုတက်ရောက်ဖို့အတွက်ဖိလစ်ပိုင်နိုင်ငံကိုရောက်ရှိနေတာဖြစ်ပြီးတော့ဒီကနေ့မှာပြုလုပ်တဲ့အာဆီယံစီးပွားရေးနဲ့ယင်းနှီးနှုတ်နယ်မှုဆိုင်ရာထိပ်တီးညီလာခံအတွက်မှအခုလိုမျိုးမိန့်ခွန်းတက်ကိုပြောဆိုသွားတာပါစီးပွားရေးမှာအဂတိလက်စားမှုတိုက်ဖြတ်ရင်းနဲ့အမျိုးသမီးတွေရဲ့အခမ်းအနားကိုအတိမတ်ပြုမြင့်တင်ပေးဖို့ဆိုတာကိုအလေးပေးပြီးတော့ဒေါက်အောင်ဆန်းစုကြည်ကပြောဆိုသွားပါတယ်မြန်မာနိုင်ငံဟာအသွင်ကူးပြောင်းလာပြီဖြစ်ပေမဲ့လို့နှစ်ပေါင်းများစွာကြာအောင်လို့အထူးကြံဖြစ်ခဲ့ရတဲ့အခြေအနေကနေပြီးတော့ရုန်းထွက်နိုင်ဖို့အတွက်အကဲကဲများစွာရှိနေသေးတယ်လို့ဒေါက်တာဆန်းစုကြည်ကဝန်ခံပြောလိုက်ပါတယ်။ဒါနဲ့လည်းပြည်သူအလုံးပေါ်ဝင်ထန်ပြီးတော့ခိုင်မာတောင့်တင်းတဲ့စီးပွားရေးတရားဖြစ်လာစီရေးဆောင်ဖို့သူ့ရဲ့အစိုးရအနေနဲ့ပိုင်းဖြတ်လှုပ်ဆောင်နေပါတယ်လို့လည်းပြောပါတယ်။မြန်မာစီးပွားရေးဖွံ့ဖြိုးမှုနဲ့ပတ်သက်လို့ပြောရမှာတော့အမျိုးသမီးရဲ့ကဏ္ဍကိုအထူးအလေးပေးပြောဆိုသွားပါတယ်
။ So we always depended on our women to make sure that our families were economically secure.
ကျွန်တော်မြန်မာမိသားစုတွေရဲ့စီးပွားရေးဖူလုံနိုင်အောင်အမျိုးသမီးတွေအပေါ်မှာမျှင်မြင်ရပါတယ်။ဒါကြောင့်လဲလူငယ်လုပ်ငန်းရှင်တွေရဲ့49ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်နေတယ်ဆိုတာသိအံ့ဩစရာမရှိပါဘူး။ပုဂ္ဂလိကလုပ်ငန်းတွေမှာအမျိုးသမီးတွေတက်တက်ကြွကြွပါဝင်ဆောင်ရွက်နေတာကိုတွေ့ရတာအင်မတန်ဝမ်းမြောက်စရာပါ။ဒါ့အပြင်ကလေးငယ်တွေရဲ့အနာဂတ်ကောင်းမွန်ဖို့အတွက်စွန့်လွတ်အမျက်နှာခံပြီးတော့အခက်အခဲမျိုးစုံကိုအန်တုရင်ဆိုင်နေရတဲ့တမ်းနဲ့ချီတဲ့အမျိုးသမီးတွေကိုတွေ့ရတာအင်မတန်ကိုအားတက်ရပါတယ်။မြန်မာနိုင်ငံရဲ့အပြောင်းအလဲအတွက်ဒီအမျိုးသမီးတွေရဲ့ဆန်းဆောင်ရေးတက်လာဖို့သူတို့ကိုယ်တိုင်ကရောသူတို့မိသားစုကပါအားပေးဆောင်ရွက်ရမှာပါ
။မြန်မာနိုင်ငံရဲ့လူမှုရေးနဲ့စီးပွားရေးပြောင်းလဲဖွံ့ဖြိုးမှုတွေမှာအမျိုးသမီးတွေအခုလိုမျိုးတက်တက်ကြွကြွဥဆောင်ပါဝင်နေကြပြီမဲ့လို့တခြားအမျိုးသမားတွေနီးတူပဲစိန်ခေါ်ချက်တွေအခက်အခဲတွေရင်ဆိုင်နေကြရပြီးတော့တစ်ဖက်မှာတော့မြန်မာရိုးရာအစဉ်လာရအတားအဆီးတွေကလည်းရှိနေတယ်လို့ဒေါက်တာဆန်းစုကြည်ကထောက်ပြပြောခဲ့ပါတယ်။
The majority of enterprises in Myanmar led by women entrepreneurs are small and medium sized. Being SMEs challenges
မြန်မာအမျိုးသမီးတွေဥဆောင်တဲ့လုပ်ငန်းအများစုဟာအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေဖြစ်ကြပါတယ်။ဒါကြောင့်သူတို့မှာစိန်ခေါ်အကဲဆန့်ချက်တွေကညတိုင်းမှာရှိပါတယ်။ငွေကြေးအရင်းနှီးရဖို့ဈေးခွက်ရဖို့ညီနေရာရရှိဖို့တည်ငြိမ်အချက်လက်ရရှိဖို့ဤပညာရရှိဖို့အခက်အခဲတွေမျိုးစုံရှိနေပါတယ်ဒီလိုစိန်ခေါ်ချက်တွေမကပါဘူးအမျိုးသမီးအပေါ်ခွဲခြားဆက်ဆံမှုတွေလည်းရင်ဆိုင်ကြရပါတယ်ကျမတို့နိုင်ငံမှာအမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုမရှိဘူးလို့ပြောကြပါတယ်ဒါမှားပါတယ်အစဉ်အလာအရဆိုရင်အမျိုးသားတွေဟာပိုပြီးမြင့်မြတ်တယ်လို့ရှုမြင်ကြပါတယ်သားကိုတခင်လင်းကိုဖျားဆိုတဲ့မြန်မာစကားပုံရှိပါတယ်ကျမကတော့ဒါကိုသိသဘောမတူပါဘူ
းစီးပွားရေးဖွံ့ဖြိုးတိုးတက်ရေးမှဒီလူသားချင်းမြေကရေးပါတာမလို့ဒီမြန်မာဥဆောင်နေကြတဲ့အမျိုးသမီးတွေရဲ့စွန့်ရင်မြင့်တင်ဖို့ကိစ္စကလည်းတပြိုင်နက်တည်းမှာရင်းချီတယ်လို့ဒေါက်ဆန်းစုကြည်ကပြောဆိုပါတယ်အမျိုးသမီးတွေရင်ဆိုင်နေရတဲ့ဒုလမျိုးအတားအဆီးအခက်အခဲတွေကိုကြော်ဖြတ်နိုင်ဖို့ရာနိုင်ငံအနေနဲ့ကစီမံကိုစနစ်တကျကိုပြင်ဆင်ဆောင်ရွက်ပေးရမယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ
် Measures need to beA taken to empower women to overcome social constraints, strengthen the
ဒီလိုလူမှုအတားအဆီးတွေကိုကျော်ဖြတ်ရင်ဆိုင်ဖို့သူတို့ရဲ့ဆန်းဆောင်နိုင်ရည်ကိုမြင့်တင်ဖို့နဲ့ကျမတို့နိုင်ငံဖွံ့ဖြိုးရေးမှာစီးပွားအင်အားတိုးတက်လာဖို့အမျိုးသမီးတွေကိုအားပေးမြင့်တင်နိုင်တဲ့အစီအမံတွေစောင့်ရက်သွားဖို့လိုအပ်ပါတယ်
။အမျိုးသမီးတွေကိုစွန့်ယူမြင့်တင်ပြီးတော့နဲ့အတူပဲအမျိုးသမီးတွေရဲ့အခွင့်အရေးအထူးပြတော်တည်မိခင်လောင်းကျမ်းမာရေးနဲ့အမျိုးသမီးတွေအတွက်လူမှုအကွယ်ပေးအစီအမံတွေကိုပါဆောင်ရွက်ပေးဖို့ဒေါက်ဆန်းစုကြည်ကထောက်ပြပါတယ်1995ခုနှစ်ပီကင်းကြေညာချက်ပါအမျိုးသမီးတွေရဲ့အခွင့်အရေးနဲ့အညီအမျိုးသမီးတွေရဲ့ဘဝတိုးတက်လာဖို့အတွက်စနစ်မဟာဗျူဟာစီမံကိန်းတရက်ကိုလည်းမြန်မာနိုင်ငံအနေနဲ့လှုပ်ဆောင်နေတယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်ဒီလိုမျိုးအမျိုးသမီးအခွင့်အရေးဆောင်ရွက်မှုတွေကိုအာဆီယံနိုင်ငံတွေအနေနဲ့လည်းအလားတူဆောင်ရွက်သွားဖို့ဆိုပြီးတော့ဒေါက်ဆန်းစုကြည်ကတိုက်တွန်းပြောဆိုခဲ့ပါတယ်ခင်ဗျာ